ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စတွေအပေါ်အစိုးရဖွဲ့စည်းဆင့်စဉ်ကထိထိရောက်ရောက်ကင်တွဲဖြည့်ရှင်းတာမျိုးမရှိဘဲစွမ်းဆောင်ရည်အားနည်းတယ်လို့စုံစမ်းစစ်ဆေးဖြည့်ရှင်းခြင်းနဲ့ဆန္ဒလည်းမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အိုဟေကင်တန်နာကပြောလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာနဲ့အညီနိုင်ငံတကာလှုပ်ထုံးလှုပ်နှီးတွေအတိုင်းလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့လည်းထောက်ပြပါတယ်။အပြည့်စုံကိုရန်ကုန်ကနေဆက်သွယ်မေးမြန်းထားတယ်ကိုချော်သိန်းကဆက်တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပရင်ကြီးရွာမှာဇွန်လ၄ရက်နေ့ကဖြစ်ခဲ့တဲ့ဆန္ဒပြမှုတစ်ခုကိုလူညိုရေးတပ်ဖွဲ့တွေကပစ်ခတ်နေနေတဲ့အတွက်ဆန္ဒပြသူအမျိုးသမီး၃ဦးသေဆုံးပြီးနောက်ထပ်အမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးတို့ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ပေါ်အစိုးရကထိရောက်စွာစုံစမ်းစစ်ဆေးမှုမရှိဘူးလို့လူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အိုဟေကင်တာနာကဝေဖန်ပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်ရေးကိစ္စမှာအစိုးရဟာပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူမှုအားနည်းတာစုံစမ်းစစ်ဆေးမှုအားနည်းတာတွေကြောင့်ထိခိုက်နစ်နာတာတွေရှိနေတယ်လို့မစ္စတာကင်တာနာကပြောပါတယ
် In this case is affecting the Rohingya community and the government has a responsibility in this regard.
ဒီဖြစ်ရမှာဆိုရင်ရိုဟင်ဂျာလူမှုအဝန်ပိုင်းကိုထိခိုက်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစိုးရမှာတာဝန်ရှိပြီးဒါဟာနိုင်ငံတကာလိုက်နာလုပ်ဆောင်ရမယ့်တာဝန်ပါ။ရခိုင်ပြည်နယ်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာဒီတာဝန်တွေကိုလိုက်နာလုပ်ဆောင်ဖို့ညွှန်းဆိုဖော်ပြထားတာမျိုးကျွန်တော်တို့မတွေ့ရပါဘူးလို့မစ္စတာကင်တာနာကပြောပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ရှိသူအစဉ်အဆက်ကစုံစမ်းစစ်ဆေးမှုနဲ့အပြစ်ပေးရေးယူမှုထိထိရောက်ရောက်မလုပ်တာနဲ့ပတ်သက်ပြီးအဓိကအားဖြင့်အချက်နှစ်ချက်ကိုမစ္စတာကင်တာနာကထောက်ပြပါဗျ
။ First, there is clearly a lack of capacity in the first hand, but also I have discovered during this year.
ပထမဆုံးအနေနဲ့ကတော့စွမ်းဆောင်ရည်အားနည်းတာပါ။ဒါအပြင်ဒီနှစ်အတွင်းကျွန်တော်တွေ့ခဲ့ရတာကလုံဆောင်လူစိတ်နဲ့အားနည်းတယ်ဆိုတာပါပဲ။ဒီခိုင်ပြည်နယ်နဲ့ပတ်သက်ရင်ဒီအချက်ကိုဒေသဆိုင်ရာအစ်စ်မှရှင်းရှင်းလင်းလင်းတွေ့ရတယ်လို့တချို့သောပြည်တော်စုအစိုးရအဆင့်တာဝန်ရှိသူတွေဟာလည်းရခိုင်ပြည်နယ်ကမွတ်စလင်အဝန်အဝိုင်းကိုစန့်ကျင်ပြီးဘာတွေဖြစ်နေတယ်ဆိုတာကိုစုံစမ်းစစ်ဆေးခြင်းနဲ့စံတာအားနည်းတာကိုကျွန်တော်တွေ့ရပါတယ်လို့မစ္စတာကင်တာနာကပြောပါတယ်။ရခိုင်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတစ်စိတ်တစ်ပိုင်းကိုသူ့အနေနဲ့ထောက်ခံကြိုဆိုပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းဘာတွေဖြစ်ပျက်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အကြံပေးထားတာမပါတဲ့အပေါ်သူဝေဖန်ခဲ့ပါတယ်လို့ဆိုပါတယ်။အကြမ်းဖက်မှုတံကိုကြည်ကြည်ပြတ်ပြတ်ခန်းစားခဲ့ကြရတာဟာမွတ်စလင်အဝန်အဝိုင်းတော်မဟုတ်ပဲရခိုင်လူမျိုးတွေဟာလည်းထိခိုက်ခန်းစားခဲ့ကြရတယ်ဆိုတော့ကိုသူထောက်ပြခဲ့ပါတယ်လို့လည်းပြောပါတယ်မစ္စတာကင်နာနာဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ဘူးသူဖြစ်ပြီးအဲဒီကလူမှုအဝန်အဝိုင်းနှစ်ခုစလုံးနဲ့တွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ဘူးသူပါဒါကြောင့်လည်းသူ့အနေနဲ့အဲဒီကလူလူရဲ့အမြင်သဘောထားနဲ့ခန်းစားချက်တွေကိုကောင်းကောင်းနားလည်တယ်လို့ဆိုပါတယ်အဲ့ဒီအထက်မှမှတချို့သောဒေသခံတွေဟာရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့လုတ်ကင်ဆောင်ရွက်ပုံတွေသူကိုယ်တိုင်ရဲ့လုတ်ကင်ဆောင်ရွက်ပုံတွေပေါ်အတော်လေးဝေဖန်ပြောဆိုကြတယ်ဆိုတာကိုသူသိရှိနားလည်ထားကြောင်းလည်းပြောပါဗျ။ဒါပေမဲ့လည်းကုလသမဂ္ဂဟာရခိုင်ပြည်နယ်ကလူမှုအဝန်အဝိုင်းနှစ်ခုစလုံးကိုသာမကဘဲကချင်ပြည်နယ်၊ချင်းပြည်နယ်၊ကရင်ပြည်နယ်စသည်အားဖြင့်ဒေသအသီးသီးကဘေးဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုခွဲခြားမှုမရှိဘဲကူညီပေးအပ်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အိုဟေကင်တာနာက VOA နဲ့တီးခြားဆက်သွယ်မေးမြန်းခန်းတွင်အခိုင်အမာပြောခဲ့ပါတယ်ခင်ဗျာ